အီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကစခဲ့တဲ့အစိုးရစန့်ကျင်ရေးအကြမ်းဖက်ဆန္ဒပြပွဲတွေဟာဆိုရင်ရန်သူတွေရဲ့လှုံ့ဆော်မှုဖြစ်တယ်လို့အီရန်ဘာသာရေးခေါင်းဆောင်ကဒီကနေ့အင်ကာနေ့မှာဆွဆွဲပြောဆိုလိုက်ပါတယ်။အစ္စလာမစ်နိုင်ငံမှာပြဿနာတွေပေါ်လာအောင်ဒီရက်ပိုင်းတွေအတွင်းအီရန်ရဲ့ရန်သူတွေကငွေကြေးလက်နက်နိုင်ငံရေးနဲ့ထောက်လှမ်းရေးရန်တရားတွေအပါအဝင်နီလန်ပေါင်းစုံအသုံးပြုနေတယ်လို့ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီကကြေညာချက်မှာပြောဆိုပါတယ်။သူရဲ့ကြေညာချက်ကိုတော့နိုင်ငံပိုင်ရုပ်သံမှာပြသခဲ့သလိုတရားဝင်အင်တာနက် website မှာလည်းဖော်ပြထားပါတယ်။လက်တလော့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးအချိန်ကျလာရင်နိုင်ငံကိုမိန့်ခွန်းပြောမယ်လို့လည်းခါမနီကပြောဆိုထားပါတယ်။အီရန်နိုင်ငံတွင်အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေအတွင်းနောက်ထပ်လူ5ဦးသေဆုံးခဲ့ရကြောင်းလည်းနိုင်ငံပိုင်ရုပ်သံကဒီကနေ့ကြေညာပါတယ်။နိုင်ငံရဲ့စီးပွားရေးအခြေအနေပေါ်မကြေမနက်ဆန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်နှောင်းပိုင်းကတည်းကဆိုရင်တည်ဆုံးသူ20ကျော်ရှိသွားပြီဖြစ်ပါတယ်။ခါတာရီဂျန်မြို့ကရဲစခန်းမှာဆန္ဒပြသူတွေကတနတ်တွေခိုးယူဖို့ကြိုးစားတာမှာအဒီကယုံစဖြစ်ခဲ့ပြီးတဲ့နောက်6ဦးတည်ဆုံးရတယ်လို့သတင်းကဖော်ပြပါတယ်။နာဂျာဖာဘတ်မှာတော့ရဲတပ်ဖွဲ့ဝင်2ဦးတည်ဆုံးတယ်လို့သတင်းကဖော်ပြပါတယ်။ကြမ်းကြုတ်ရက်ဆက်ပြီးခြားစားပျက်စီးနေတဲ့အီရန်အစိုးရကိုပြည်သူတွေကနောက်ဆုံးမှစန့်ကျင်လာကြတာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့အင်ကာနေ့မနက်ပိုင်းမှာ Twitter မှာထပ်ပြီးတော့ရေးသားပါတယ်။အဓိကရောက်မှာပါဝင်သူတွေနဲ့ဥပဒေချိုးဖောက်သူတွေကိုလုံခြုံရေးတပ်ဖွဲ့တွေကတုံ့ပြန်ကင်တွယ်မယ်လို့အီရန်သမ္မတဟာဆန်ရူဟာနီကမနေ့တနင်္လာနေ့မှာကြေညာပြောဆိုပါတယ်။အများပြည်သူပိုင်းပစ္စည်းတွေကိုဖျက်ဆီးသူတွေအများပြည်သူအနှောက်အယှက်ဖြစ်စေသူတွေနဲ့လူမှုမတည်ငြိမ်မှုကိုဖန်တီးသူတွေကိုအစိုးရဘက်ကတီးခတ်မှာမဟုတ်ဘူးလို့သမ္မတကပြောတာပါ။ပြီးခဲ့တဲ့ကြာသပတေးနေ့မတ်ဟတ်မြို့ကနေစခဲ့ပြီးတဲ့နောက်တနိုင်ငံလုံးကိုပြန့်နှံ့ခဲ့တဲ့ဆန္ဒပြပွဲတွေအတွင်းရာနဲ့ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးထားပါတယ်ရှင်။